အလို့သမားဆန္ဒပြမှုနဲ့လေဗနန်ကျောင်းသားတပိတ်စတဲ့ဆန္ဒပြမှုတွေမှာရဲလုံညုံကြီးတွေနဲ့အာဏာပိုင်တွေဘက်ကသတင်းမီဒီယာတွေအပေါ်ပြစ်မှတ်ထားဖမ်းဆီးရိုက်နဲ့အကြမ်းဖက်ထိန်းသိမ်းခဲ့တဲ့လူရက်တွေအပေါ်ရှုံချတဲ့အနေနဲ့မြန်မာသတင်းသမားတွေကနိုင်ငံတော်သမရာယုံပြည်ရေးပြန်ကြားရေးဝန်ကြီးဌာနတွေရဲ့သတင်းတွေကိုမဖော်ပြကြဖို့သတင်းမီဒီယာတိုက်တွေကိုစီရင်လှုပ်ဆောင်သွားဖို့ဆုံးဖြတ်လိုက်ကြပါတယ်။ဒါအပြင်သမရာနဲ့ပြန်ကြားရေးဝန်ကြီးတက်ရောက်ဖို့ရှိတဲ့ရန်ကုန်မှာကျင်းပမဲ့သတင်းမီဒီယာ conference ကိုလည်းသတင်းသမားတွေမတက်ရောက်ဘဲတပိတ်မှောက်ချဖို့ရှိပါတယ်။အသေးစိတ်ကိုမဆုမွန်ကပြောပြပါမယ
်။ဟုတ်ကဲ့ပါ။မြန်မာနိုင်ငံတွင်သတင်းမီဒီယာပွင့်လင်းလွတ်လပ်ခါစားအခြေအနေမှာစည်ရေးတင်းမာနေတဲ့နေရာတွေအပါအဝင်တပိတ်မှောက်ဆန္ဒပြမှုတွေမှာကိုယ်တိုင်သွားပြီးတော့သတင်းရယူနေတဲ့သတင်းသမားတွေမှန်အာဏာပိုင်တွေဘက်ကတည်တည်ကြီးနဲ့ရိုက်နှက်တာဖမ်းဆီးထိန်းသိမ်းတာတွေကိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတဲ့လုပ်ရဲ့အပေါ်မြန်မာသတင်းသမားတွေကရှုံချလိုက်ပါတယ်။ပြန်ကြားရေးဝန်ကြီးဌာနဘက်ကသတင်းသမားတွေပေါ်မှာတာဝန်ယူမှုတာဝန်ခံမှုမရှိတာအပါအဝင်သတင်းနောက်တွေဖမ်းဆီးထိန်းသိမ်းခံရတဲ့အပေါ်မှာလည်းပြည်ထောင်ရေးနဲ့သမရာယုံဘက်ကမမှန်သတင်းထုတ်ပြန်ခဲ့တာတွေအပေါ်မှာအစိုးရဝန်ကြီးဌာနတွေရဲ့သတင်းတွေကိုမဖော်ပြဖို့သတင်းသမားတွေကစုဝေးဆုံးဖြတ်ခဲ့ကြတယ်လို့မြန်မာဂျာနယ်လစ်ကိုရက်ကအထွေထွေအတွင်းရေးမှူးကိုမြင့်ကျော်ကပြောပါတယ
်ကျွန်တော်တို့ NGN ကစပြီးကမကထလောက်တာပေါ့နော်ဂျာနယ်မီဒီယာဖွဲ့စည်းတွေလည်းပါလာအောင်နောက်တော့ဖွဲ့စည်းဝင်ဟုတ်တဲ့သတင်းသမားတွေလည်းပါလာအောင်နောက်ကျန်ဆက်ပြီးပြည်ယုံပါမယ်နော်ဆင်ပြပြောပါမယ်အဲဒီမှာလုပ်မဲ့အစီအစဉ်နှစ်ခုကတော့သမရာယုံတို့ပြည်ထောင်ရေးတို့ဂျန်ဂျဲရုံနဲ့ပတ်သက်တဲ့သတင်းကိုရဲအကန့်အသတ်တစ်ခုနဲ့မဖော်ပြဖို့ပေါ့နော်အဲ့ဒီဟာက28လုံးမှ28လောက်မှတောင်းနောက်တစ်ခုကတော့မီဒီယာကွန်ဖရင့်28 29မှာလုပ်မယ်မီဒီယာကွန်ဖရင့်ကိုသတင်းသမားတွေမဆက်ဖို့ပေါ့နိုင်ငံနိုင်ငံမီဒီယာဘာလို့လဲဆိုတော့ဘာကြောင့်မတက်လဲဆိုတော့အဲ့မီဒီယာကွန်ဖရင့်မှာနိုင်ငံတော်သမ္မတတို့ဟောလာပြင်ပွဲဝင်တို့အဲ့လိုမျိုးဆက်ရမယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့ဟိုသတင်းမောက်မယ်လို့ကျွန်တော်ဆုံးဖြတ်တာ
အခုရပိုင်းနေအတွင်းမှာပဲအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တဲ့ရန်ကုန်အလို့သမားဆန္ဒပြမှုမှာလည်းသတင်းတော်တွေကိုရဲလုံးညုံရည်တွေကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့လေဗနန်ကျောင်းသားတပိတ်မှာလည်းသတင်းသမားတွေကိုလိုက်လံပြီးတော့ရိုက်နှက်တာထောင်ထဲမှာထိန်းသိမ်းခဲ့တာတွေဟာလက်ခံနိုင်စရာမရှိဘူးလို့သတင်းသမားတဦးဖြစ်တဲ့ကိုဆိုင်အောင်ရင်ကထောက်ပြပါတယ်
ဟုတ်ကဲ့အခုနောက်ပိုင်းကျွန်တော်သတိပြုမိတာကလေတရိတ်ပခဖြစ်တဲ့နေရာဒီတရင်းယူရတဲ့နေရာမှာတော်တော်လေးဟိုဒီလုံခြုံရေးသားကြီးကအားနည်းမှုရှိရတယ်ရတယ်ရှင်းပြတာမှဖြစ်ခဲ့တဲ့လက်သမားတစ်စုံတို့နောက်ဒီလက်ကရမဖြစ်တဲ့ကိစ္စတွေမှာဟိုတရင်းတော်တွေကရောပြီးခန်းခံရတယ်အရိုက်ခံရတဲ့ကိစ္စတွေဆိုတာတော်တော်လေးကိုမဖြစ်တဲ့ကိစ္စတွေကတရင်းတော်နေရာတို့ဆောင်းထဲမှာဆဲခံနေရာမှာပြန်ထွက်လာတယ်ဆိုတော့တော်တော်ဆိုးရွားတဲ့ကိစ္စတွေလည်းပဲ
ဖြစ်ခဲ့ကြ
ဒီကမြေတားရက်ခံကြလာတော့ဗျာတကယ်ကိုအဲကိုပြောင်းကျင်လေဆိုရင်မီဒီယာသမားတွေကိုရန်သူတွေလိုသဘောမထားမနဲ့ရက်တွဲကြီးမှာတရားမတရားခေတ်ခေတ်မှမှနဲ့ဒီလိုတော့ဆက်ဆံရမယ်ဆိုရင်အကောင်းဆုံးဖြစ်မယ်လို့တော့ကျွန်တော်ထင်တယ်ဗျာ
အာဏာပိုင်တွေဘက်ကအခုလိုမျိုးသတင်းမီဒီယာသမားတွေပေါ်မှာရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်လာမှုဟာမီဒီယာလွတ်လပ်မှုရုပ်ရော်လာတဲ့လက္ခဏာဖြစ်တယ်လို့လည်း Flower News Channel ရဲ့အမှုဆောင် Editor တဦးဖြစ်တဲ့ကိုဆိုင်အောင်လင်ကထောက်ပြပါတယ
်ကျွန်တော်တို့နိုင်ငံရဲ့နေသားကိုတဖြည်းဖြည်းပြောင်းလဲရေးလို့ပါတော့ဒီလိုနည်းနည်းလေးကြာပြီးမျိုးကွေးလာတာတို့အသက်တွေတို့ကျုံလာတဲ့အချိန်မှာဒီလိုမီဒီယာတွေကိုဒီလိုဒီလက်ရမဖြစ်တဲ့ဖြစ်စဉ်မှတွေရေးမှပြန်ကြားရေးဆက်ကလည်းတာဝန်ရှိလို့ဒီလိုရေးဆက်ကလည်းတာဝန်ရှိတယ်ပေါ့တို့တော့ဒီမြန်မာပြည်မှာဖြစ်ခဲ့တဲ့ဖြစ်စဉ်တွေအများစုပါလို့ပဲအစိုးရအနေနဲ့ဒီကိစ္စတွေကိုကုန်းပယ်ဖို့ကျိုးနာနေရတာကြေးရတယ်ဒီမှာဒီမှာဖြစ်ခဲ့တဲ့ဒုက္ခတွေချိန်ပေါင်းမှုတွေဆိုတာဒါအများကြီးကဒီအစိုးရတို့အာဏာပိုင်တို့ကဖြစ်ခဲ့တာကိုဘယ်လိုပဲပြောလို့ဒီမီဒီယာတွေဖားတယ်ဖြီးတယ်ရိုက်တယ်မက်တယ်ဆိုတော့လည်းဒါလူ့ခွင့်ရေးချိန်ပေါင်းမှုတွေအခုလို့ဒီမှာဒီမီဒီယာတွေအကန့်အသတ်လွတ်လာတော့စားစားမှုတွေပေါ်ပြလာတယ်ရှိတယ်တစ်ခါကဟိုတရားမှန်တိုင်းအားနေတာတွေပေါ်ပြလာတယ်ရှိတယ်ဆိုတော့ဒီအချိန်မှာအရေးသေးတဲ့လုံနေလာတော့ကျွန်တော်ကခံပါရတယ်တစ်ခါကဒီလိုတာဝန်ယူဖို့မရှိရတော့ပုံဆိုးတာပေါ့နော်
ဒါကြောင့်မို့လို့သတင်းသမားတွေကအခုမတ်လအတွင်းမှာပဲပြည်တွင်းသတင်းမီဒီယာစာမျက်နှာတွေပေါ်မှာအစိုးရရဲ့ပြည်ထောင်ရေးဝန်ကြီးဌာနနိုင်ငံတော်သမ္မတရုံးပြန်ကြားရေးဝန်ကြီးဌာနစတဲ့အစိုးရနဲ့ပတ်သက်တဲ့သတင်းတွေကိုရက်အကန့်အသတ်တစ်ခုနဲ့ဖော်ပြခြင်းမပြုဘဲစာမျက်နှာအလွတ်ထားပြီးတော့ဘယ်အတွက်ကြောင့်မို့လို့ဖော်ပြခြင်းမပြုဘဲဘာကြောင့်မဖော်ပြရသလဲဆိုတာကိုရှင်းပြထားတဲ့စာသားကိုပဲအဲ့ဒီစာမျက်နှာအလွတ်နေရာမှာဖော်ပြဖို့နဲ့နိုင်ငံတော်သမ္မတနဲ့ပြန်ကြားရေးဝန်ကြီးတို့တက်ရောက်ဖို့ရှိတဲ့မတ်လ28 28 29ရန်ကုန်မြို့မှာကျင်းပမယ့် International Press Institute ကနေကြီးမှုကျင်းပမယ့် Media Conference ကိုမြန်မာသတင်းသမားတွေဘက်ကတက်ရောက်ခြင်းမပြုဘဲတပိတ်မှောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ဒီတပိတ်မှာလည်းပူးပေါင်းပါဝင်ကြဖို့သတင်းမီဒီယာအဖွဲ့အစည်းတွေမီဒီယာသတင်းတိုက်တွေကိုရှင်းပြစည်းရုံးသွားကြမယ်လို့မတ်လ13ရက်နေ့မြန်မာ Journalist Network အဖွဲ့ဝင်သတင်းသမားတွေစုဝေးပြီးတော့အစည်းအဝေးဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ရှင်။